တည်ရင်ချခံထားရတဲ့ဥကျင်မီဥဖြိုးစီရတော့ဥလှမျိုးအောင်နဲ့ဥအောင်သူရဇော်တို့ကိုပြစ်ဒဏ်စီရင်ဆောင်ရွက်ပြီးဆိုတဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်ကြောင့်အင်းစိန်ထောင်ထဲမှာစူပူမှုဖြစ်ခဲ့တဲ့အကြောင်းရှင်းလင်းတဲ့ချက်ကပြောပါသေးတယ်။ဒါကြောင့်ထောင်ဝင်းတွေကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေဒီနေ့နေ့လယ်ပိုင်းမှာအများပြရောက်လာပြီးတော့လှုပ်လှက်စထောင်တွင်းကအထူးတရားရုံးထုတ်တာတွေကိုလည်းခက်ဆော်ဆော်ရက်လိုက်တယ်ဆိုပြီးတော့အမှုလိုက်ရှိနေတဲ့ချက်က VOA ကိုပြောပါသေးတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချက်ပြောပြပေးပါမယ်။
တည်ရန်ကြခံရမယ့်အကျဉ်းသား၄ဦးဖြစ်တဲ့ဥဂျင်မီဥဖြိုးစီရသောကိုလှမျိုးအောင်နဲ့ကိုအောင်တူရဇော်တို့ကိုဥပဒေလုံထုံးလုံနီးနဲ့အညီပြစ်ဒဏ်စီရင်ဆောင်ရွက်ပြီးစီဆိုတဲ့စစ်ကောင်စီရဲ့ဒီကနေ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ကြေညာချက်ကြောင့်အင်းစိန်ထောင်တွင်စူပူဆန္ဒပြမှုတချို့ဖြစ်ခဲ့တယ်လို့ရှေ့နေတချို့က VOA ကိုပြောပါရယ်။အဲဒီနောက်ဒီနေ့နေ့လယ်ပိုင်းမှာပြင်ပကနေရဲနဲ့စစ်သားအများအပြားရောက်လာပြီးတော့အင်းစိန်ထောင်ထဲကအထူးတရားရုံးဆိုင်ရာအမှုကိစ္စတွေကိုလည်းရန်နာခိုင်းလိုက်တယ်လို့ဒီတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူက VOE ကိုပြောပါတယ
် Good morning ကျွန်တော်တို့ရဲ့အခြေအနေကဒီလိုတက်ဖြစ်ချင်လို့ဆိုဖုန်းနဲ့တော့မကောင်းဘူးဆိုတော့ဖုန်းကခွင့်ပါဟိုရထားတဲ့ကဏ္ဍတော့မပြီးဘူးဒါပေမဲ့အဲဒီနေ့ဒီနေ့တနားရီတနားရီကိုပေါ့နော်အဲအဲ့ဒီချိန်မှာတကယ်ရလူတွေရဲ့စတာရီရဲ့အကုန်လုံးရရှိရတယ်ပေါ့နော်ဒီရစပုံးကိုရရှိပါရောက်လာတယ်ဆိုတော့အရမ်းမှပြီးတော့ပါသူတို့ဒီဟာ
စူပူဆန္ဒပြတာကဘယ်အဆောင်မှာစပြီးဖြစ်တယ်ဆိုတဲ့နောက်ဆက်တွဲသတင်းအတိအကျကိုတော့မနှက်ဖြန်လောက်မှသိရနိုင်တယ်လို့ရှင်းနေတချို့ကပြောပါရယ်အကျဉ်းသားတဦးရဲ့မိခင်ကတော့မနှက်ဖြန်ဇူလိုင်လ26ရက်နေ့မှာအင်းစိန်ထောင်ထဲကနိုင်ငံရေးအကျဉ်းသားအားလုံးစူပူဆန္ဒပြမယ်ဆိုတဲ့သတင်းကြောင့်အခုလိုလုံခြုံရေးကိုကြိုပြီးချထားတာဖြစ်နိုင်တယ်လို့ VOA ကိုပြောပါရယ်
ထောက်ထောက်ဘူဘူဖြစ်နေပြီလေဆိုတော့အဲ့ဒါအဲ့ဒီတဲ့တည်းရာပြည်နေပြီးတော့မရှိနေလို့စတန်တွေ့တာဆိုတော့မားတဲ့ဒီနေတဲ့တက်တွေတက်ပြီးပုံရောင်းနေပြီးတဲ့နေရာယူထားတယ်တဲ့မလက်ချက်ကြမှာသူတို့ထောက်ထောက်ဘူဘူလို့မားတဲ့အဲ့လိုပြန်ပြောလိုက
်အင်းစိန်ထောင်ဝင်စားထွက်စားလက်ခံရေးဌာနတာဝန်ရှိသူကတော့ဒီကနေ့အင်းစိန်အချင်းထောင်မှာထောင်စူပူမှုဖြစ်တယ်ဆိုတာမဟုတ်ကြောင်း VOE ကိုပြောပါတယ်ဒီကနေ့ထောင်တွင်းစူပူဆန္ဒပြမှုကစစ်ကောင်စီရဲ့တည်တံ့စီရင်မှုအပေါ်တုံ့ပြန်မှုဖြစ်နိုင်တယ်လို့ရှင်းနေတချို့ကပြောပါရယ်ပြည်တွင်းပြည်ပသတင်းတွေကတော့ဥဂျင်မီနဲ့ဥဖြိုးစေရတော်တို့ကိုစစ်ကောင်စီကတည်တံ့စီရင်လိုက်ပြီးဆိုတဲ့သတင်းကိုဖော်ပြနေကြပေမဲ့လည်းစစ်ကောင်စီသတင်းထုတ်ပြန်ရေးဘက်ကတော့ပြစ်ဒဏ်စီရင်ဆောင်ရွက်ပြီးဆိုတဲ့သတင်းစာပါထုတ်ပြန်ချက်အတိုင်းပဲအတည်ပြုထားပါရယ်ခင်ဗျာ